်ရောဘတ်ဆန်ခင်ဗျာခင်ဗျားတို့ရဲ့ HRW လို့ခေါ်တဲ့အာရှလူခွင့်ရေးစောင့်ကြည့်လေ့လာမှုအဖွဲ့ရဲ့အာရှရေးရညွှန်ကြားမှု Brad Adam ကပြောပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာ2010ခုနှစ်မှာကား crash ရောက်တဲ့ဟိုကားကြီးထိုးကျသွားသလိုပဲလို့မှတ်ချက်ရေးထားပါတယ်လူတိုင်းလက်ခံကြပါတယ်ဒါကိုဒါပေမဲ့အဲ့ဒီမတိုင်ခင်နှစ်နှစ်ကပုံမှန်တိုးတက်မှုရှိတယ်လို့ဆိုထားတယ်တော့ဘာလို့ကများတိုးတက်မှုလို့ခင်ဗျားတို့ကတွက်ခဲ့ကြလဲဆိုတော့အရင်ဆုံးရှင်းပြပါခင်ဗျာ
Well we saw some progress in terms of media freedom but that's now being pulled backWe saw some progress in terms of releasing of a large number of political prisoners, but now with the effective operation of the peaceful
media လွတ်လပ်ခွင့်တချို့တွေ့ခဲ့ရပါတယ်အခုတော့ပြန်ရောက်သွားပါပြီနိုင်ငံရေးအကျဉ်းသားအများအပြားလွတ်ပေးတာရှိခဲ့ပါတယ်ဒါပေမဲ့အခုတော့ငြိမ်းချမ်းစွာစုဝေးဆန္ဒပြသူတွေကိုဖမ်းဆီးရုံးတင်ပြီးအများအပြားထောင်ချတာပြန်တွေ့လာရပါပြီဆိုတော့အခုအခါနိုင်ငံရေးအကျဉ်းသားတွေပိုတောင်များလာပါပြီဒါပြင်ရွက်ောက်ပွဲနှိကလာချိန်မှာလူမျိုးရေးဘာသာရေးကာကွယ်မှုဥပဒေတွေပြထန်းလာပါတယ်။ဒါဟာနိုင်ငံတကာလူခွင့်ရေးစံနေနဲ့လုံးဝဆန့်ကျင်နေပါတယ
်။2014မတိုင်ခင်နှစ်နှစ်တိုးတက်မှုဆိုတဲ့ကာလထဲမှာဖွဲ့စည်းပုံဥပဒေကိုပြန်ပြင်ပါမယ်။1982နိုင်ငံသားဥပဒေကိုပြန်ပြင်ပါမယ်လို့လည်းကတိမပေးခဲ့ပါဘူး။ဆိုတော့ဒီအချက်တွေမှာအဓိကအဖြစ်ဟိုတုန်းကလည်းဘာမှမထူးခြားဘူး။အခုလည်းဘာမှမထူးခြားလာဘူးလို့ပြောရမှာပေါ့ခင်ဗျာ
။ What we're seeing with the Constitution, there's discussion of a constitutional referendum.Which, you know, if the government is prepared to do that would be quite good, but, you know, it's not clear what sort of elements of the Constitution, what sort of provisions would be amended.
Will 59 ဒါပေမဲ့အစိုးရဘက်ကလုံးဝပွင့်လင်းမြင်သာမှုမရှိပါဘူး။တစ်ချိန်တည်းမှာပဲအဖြူရောင်ကဝိုက်ကကန်ဆောင်ထားသူတွေရဲ့မဲပေးခွင့်ကိုပြန်လည်ရုပ်သိမ်းလိုက်တာတွေ့ရပါတယ်။ဒီလောက်ရဟာရိုဟင်ဂျာတွေတာမကအနေစပ်နေတခြားလူတွေတခါမှမပေါ်နေမရှိခဲ့ဘူးတဲ့သူတွေကိုပါထိခိုက်စေမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒီလူမျိုးရေးကိစ္စကိုမမေ့ခင်ကျွန်တော်ဒါကိုဆက်မေးပြစီဦးခင်ဗျာ။နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေဟာဘာဖြစ်လို့2014မတိုင်ခင်ကမြန်မာနိုင်ငံတွေကိုအလူရွက်ဝင်နေခဲ့ကြတာလေသူတို့ကသူတို့စီးပွားရေးအကျိုးစီးပွားတစ်ခုတည်းကိုပဲကြည့်ပြီးလူခွင့်ရေးလူယူခံရနေတဲ့မြန်မာပြည်သူတွေကိုဂရုစိုက်တဲ့သဘောဖြစ်မနေဘူးလားအဲ့တော့ငါလည်းဘာမှမတူတက်ခဲ့ပဲနဲ့အတင်းလူပြီးတော့ဝင်နေကြတော့
Well I think that that's part of it I think we're seeing foreign investment and in commercial concerns driving the relationship particularly from the European
Union ဒါဟာလည်းတစ်စိတ်တည်းတည်းသားဖြစ်ပါတယ်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ဟာယင်းနှိမ့်ညွန့်နှံမှုနဲ့စီးပွားရေးအကျိုးအမြတ်တွေကိုမျက်စိကျနေကြတာပါမြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်မှုအစအနကိုစတွေ့လိုက်ရတာနဲ့ဒါတွေတောက်လျှောက်တိုးတက်လာတော့မှာပဲလို့ယူဆခဲ့ကြတာဟာအတော်လေးနှုံနယ်အရယ်လို့ဆိုရပါလိမ့်မယ်အထူးသဖြင့်ဥရောပသမဂ္ဂကဒီလိုယူဆခဲ့ပါတယ်သူတို့ယူဆသလိုလုံးဝဖြစ်မလာခဲ့ပါဘူးအခုတော့မြမလူခွင့်ရေးအခြေအနေဟာတိတိတသာနောက်ပြန်ဆုတ်သွားပြီဆိုတာလူတိုင်းသဘောပေါက်သွားကြပါပြီညီယာပြဿနာတွေခြားစားပြည့်စုံမှုပြဿနာတွေအပြင်ပွင့်လင်းမြင်သာမှုရှိရေးလူတိုင်းပါဝင်နိုင်တဲ့ဒီမိုကရေစီထွန်းကားရေးစတာတွေလိုအပ်ပါတယ်ဒီလိုအခြေခံပြဿနာတွေမပြေလည်ပဲလူခွင့်ရေးကိုအခြေခံတဲ့ဖြစ်ထွန်းမှုမရှိပဲတွားရောက်ပြီးရင်းနှီးမြှုပ်နှံကြမယ်ဒီဘဝရေးလုပ်ငန်းကြီးတွေလုပ်ကြမယ်ဆိုရင်တော့ဆုံးရှုံးမှုနဲ့ပဲရင်ဆိုင်ရမှာပါဒီတော့ခရိုနီစီးပွားရေးစစ်တပ်နဲ့ဝေစားမြစာလုပ်ငန်းတွေပဲတွေ့လာရမှာဖြစ်ပါတယ
်။ဟုတ်ကဲ့အဲ့ဒီတော့ဒီလိုအခြေအနေတွေနောက်ပြန်ဆုံနေရဆိုတာကိုအစိုးရတွေရဲ့သဘောပေါက်သွားကြပြီသဘောပေါက်နေကြပြီဆိုတော့ဘာကြောင့်ဆက်ပြီးလုပ်နေရလဲခင်ဗျာအခုခါမှာခင်ဗျားတို့လူခွင့်ရေးအဖွဲ့တွေအနေနဲ့ကတော့ဒီအစိုးရတွေအပေါ်မှာထွန်းမှုမှုတစုံတရာပေးနိုင်တာမရှိဘူးလား
Well, I mean, the problem is what's happening, of course, is as people are coming in and speaking to the government or speaking
to the government, they're speaking to the government.ဒီချိုးဖောက်မှုတွေကိုအစိုးရကလုံးဝလစ်လျူရှုထားတာပ
ါမှန်ပါတယ်ဒီလိုပြည်ပရင်းနှီးမြှုပ်နှံသူတွေကိုခင်ဗျားတို့မထိန်နိုင်ဘူးဆိုရင်မြန်မာအစိုးရကလူခွင့်ရေးကိစ္စကိုတောင်းရင်ယူလာတိုးတက်လာအောင်လုပ်ဖို့ဆိုတာဘယ်လိုလုပ်ဆောင်ရွက်တောင်းနိုင်မလဲခင်ဗျားဟုတ်ဘူးလား
Well I mean let's be clear though I mean the government is responsible
ဒါပေမဲ့အစိုးရကအဓိကတာဝန်ရှိတာပါရှင်းနေပါလေ
ဟုတ်ပါတယ်အစိုးရဒါတွေကိုပြောင်းလဲပြုပြင်ဖို့အတွက်အစိုးရမှာ political will ဆန္ဒရှိတာမဟုတ်ပါဘူးသူတို့အကျိုးပဲဥပီပြီးတော့လုပ်နေရပါဒါကိုဘယ်သူမှဖိအားမပေးရင်ဖိအားပေးမယ့်အစားငါတို့ရင်းနှီးမြှုပ်နှံမှုကိုဆက်လုပ်မှာဘာမှမဆိုရင်လဲဆိုတာမျိုးဖြစ်နေတော့မခဲဘူးလားခင်ဗျာနိုင်ငံရေးအဖြစ်မှကြည်ပါသမ္မတအိုဘားမားကိုယ်တိုင်ကပဲမြန်မာနိုင်ငံရဲ့အခြေအနေဟာဒါသူတို့ရဲ့ success story ပဲငါတို့ရဲ့အောင်မြင်တဲ့လူရတရားပဲဆိုပြီးမကြာခဏကိုမြောက်မြောက်ပြောနေတာဆိုတော့မြန်မာလူထုဘက်ကဘလောက်ပဲနစ်နာနေနေဘလောက်ပဲခံစားနေရဆက်လက်လုပ်သွားမယ်လို့ပြောနေတာပဲဆိုပြီးလူတွေကထောက်ပြနေရပါတယ
် Well I hope President Obama now realizes that prognosis was premature because it's not a success story
လို့ယူဆခဲ့တာဟာအချိန်ဆုံးနေတယ်ဆိုတာအခုတော့သမ္မတအိုဘားမားသဘောပေါက်သွားပြီလို့ကျွန်တော်မျှော်လင့်ပါတယ်ဒါဟာ success story အောင်မြင်တဲ့လောက်ရတခုမဟုတ်ပါဘူးတိုင်းရင်းသားတွေနဲ့ဆက်ဆံရေး1982ဥပဒေအရနိုင်ငံသားတတ်မှတ်မှုရခိုင်ပြည်နယ်အခြေအနေစတဲ့နယ်ပယ်အားလုံးမှာလူ့အခွင့်အရေးဆိုင်ရာဂရီကဝတ်တွေလိုက်နာဖို့ပြက်ကွက်နေစေဖြစ်ပါတယ်အထင်ရှားဆုံးတစ်ခုကတော့မြန်မာနိုင်ငံမှာကုလသမဂ္ဂလူ့အခွင့်အရေးရုံးဖွင့်ထားရှိဖို့သမ္မတဦးသိန်းစင်ကသမ္မတအိုဘားမားကိုကတိပြုခဲ့ပေမဲ့အခုထိအရေးရောင်တော့မတွေ့ရသေးပါဘူးဒီအခြေအနေအတိုင်းဆိုရင်မြန်မာပြည်သူတွေရဲ့လူ့အခွင့်အရေးကိုကာကွယ်နိုင်ဖို့ခက်ခဲမှာဖြစ်ပါတယ်
ဟုတ်ကဲ့အခု1982နိုင်ငံသားဥပဒေကြောင်းပြောပြစေခင်ဗျာ။ခင်ဗျားတို့ HRW ကတော့ဒီဥပဒေဟာဖိနှိပ်ချုပ်ချယ်မှုအတွက်လောင်စာထိုးပေးနေတာဖြစ်တယ်။ Fueling Suppression ဆိုပြီးတော့သုံးထားပါတယ်။အင်မတန်ကောင်းမွန်တဲ့အသုံးဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စမှာကျွန်တော်နားလည်တာကနှစ်ပိုင်းပါဝင်နေတယ်။ပထမတစ်ပိုင်းကနာမည်ကိစ္စ၊ရခိုင်ပြည်နယ်ကမွတ်စလင်တွေကသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်ဖို့သတ်မှတ်ဖို့ကိစ္စ။ဒုတိယတစ်ခုကတော့သူတို့လက်တွေ့တုံ့တွေ့နေရတဲ့အကြက်တွေဆွေရတဲ့အခြေအနေတွေအထူးသဖြင့်ဒါစခန်းတွေထဲမှာသူတို့ခံစားနေရတာတွေဒီအခြေအနေတွေတွတ်တက်အောင်ကောင်းမွန်ဖို့လုပ်ဖို့အတွက်ဒါလုပ်ပေးရမှာဒါဒီအခြေအနေတွတ်တက်ကောင်းမွန်အောင်ဒါရှင်းနေပါတယ်ဆိုပေမဲ့လည်းကျွန်တော်တို့လူ့အဖွဲ့အစည်းအဖွဲ့တွေကဒီအရေးတဲ့နာမည်ကိစ္စကိုပဲဘာကြောင့်အလေးနဲ့ထားပြီးတော့အရေးတူလုပ်နေကြရတာလဲခင်ဗျာ
Well I mean I think the whole issue of the name is something that too many people are fixated about I meanOur view is that people should be able to call themselves by the name that they
လူတွေတော်တော်များများကဒီနာမည်ကိစ္စကိုအာရုံစိုက်ကြပါတယ်ကျွန်တော်တို့အမြင်မှာတော့လူတွေကိုသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်သင့်ပါတယ်သူတို့ရိုဟင်ဂျာခေါ်သင့်ခြင်းရင်ဒါဟာသူတို့အခွင့်အရေးပါဒါပေမဲ့1982ဥပဒေရဲ့ပြဿနာကနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီခြင်းမရှိတဲ့ကိစ္စဖြစ်ပါတယ်ဒါဟာရိုဟင်ဂျာတွေကိုသာမကပါဘူးမြန်မာနိုင်ငံမှာတသက်လုံးနေလာတဲ့တရုတ်တွေတခြားလူမျိုးတွေတိုင်းရင်းသားတွေကိုလည်းနိုင်ငံသားအဖြစ်အတိအမှတ်ပြုရမှာဖြစ်ပါတယ်
။ကျွန်တော်သိကြတာကမြန်မာနိုင်ငံမှာမြန်မာနိုင်ငံသားတရုတ်တွေအများကြီးပဲရှိနေလို့ထင်ပါတယ်ခင်ဗျာ။ဆိုတော့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုလည်း1982ဥပဒေအရနိုင်ငံသားပြီးမယ်ဘင်္ဂလီလို့ခေါ်မယ်လို့ပြောထားတယ်လို့ထင်ပါတယ်။အဲ့ဒါဘာပြဿနာရှိတယ်လဲခင်ဗျာ။နောက်တစ်ခုက HRW တို့ရဲ့အစီရင်ခံစာထဲမှာဘင်္ဂလီဆိုတာဟာ foreigners တန်ငံညာသားလို့အဓိပ္ပာယ်ပြောက်တယ်လို့သုံးထားတာတွေ့ရပါတယ်။တကယ်တော့ဘင်္ဂလီဆိုတာနိုင်ငံညာသားမဟုတ်ဘူးထင်ပါတယ်။တကယ်တစ်ဖက်နိုင်ငံကလူမျိုးတွေကိုသူကဘင်္ဂလားဒေ့ရှ်လို့ပဲခေါ်တာပါ။
Well, the fundamental problem is that this is a term that this group of people have rejected.
အခြေခံပြဿနာကဒီနာမည်ကိုဒီလူအုပ်စုကမသုံးဘူးလို့ညှင်းပယ်ထားတာပဲဖြစ်ပါတယ်။လူတွေဟာသူတို့ကိုသူတို့ဘယ်သူဘဝဆိုပြီးတတ်မှတ်ခွင့် identify လုပ်ပိုင်ခွင့်ရှိပါတယ်။ဒါဟာနိုင်ငံတကာလူ့အခွင့်အရေးပါပဲ။အခုဒီလူတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေတာကိုအစွန်းရောက်ရခိုင်နေတဲ့ဗမာပြည်ကတခြားအစွန်းရောက်တွေကလူမျိုးရေးခွဲခြားမှုအတွက်နိုင်ငံရေးအကြောင်းတစ်ခုအဖြစ်အသုံးပြုနေကြတာပါ။မိစရာကဒီလူတွေဟာမြန်မာနိုင်ငံမှာတသက်လုံးနေလာခဲ့သလားနေခဲ့ကြပါတယ်။သူတို့မှာတခြားသွားစရာမရှိပါဘူး။အဆက်အနွယ်မရှိပါဘူး။မြန်မာနိုင်ငံကနိုင်ငံသားအဖြစ်အသေးမှပြုစရာရှိပါတယ်။
မှန်ပါတယ်နိုင်ငံသားဖြစ်ရမှာပါဒါပေမဲ့ကျွန်တော်ပြောတာကသူတို့ခံယူခြင်းနဲ့လူမျိုးစုနာမည်သာဖြစ်ပါတယ်နိုင်ငံသားဖြစ်မဖြစ်ဆိုတာမဟုတ်ပါဘူးဒါကိုတကယ်အဆုံးဖြတ်ပေးရမှာလည်းပဲမြန်မာပြည်ထောင်စုကတိုင်းရင်းသားတွေပဲမဟုတ်ဘူးလားခင်ဗျာအခုလည်းသူတို့ကိုနိုင်ငံသားသတ်မှတ်ပါဘင်္ဂလီလိုခေါ်ပါမယ်ဒါကိုလက်ခံကြပါလို့ပဲဆိုထားလို့ထင်ပါတယ်ဥပမာအင်္ဂလန်မှာလည်းကြည့်ပါအိန္ဒိယလူတွေအများကြီးပဲသူတို့လည်းရောက်နေတာကြားလှပါပြီအဲ့မှာအိန္ဒိယတိုင်းနိုင်ငံကလူတွေအားလုံးကိုအေရှန်တို့ပဲအိမ်မှာခေါ်လိုက်တာတွေ့ရပါတယ်။ဘယ်သူမှငါတို့ကိုဘယ်လိုခေါ်ရမလဲဘယ်လိုသတ်မှတ်ရမလဲတို့တောင်းဆိုနေတာတခါမှမကြားဘူးခင်ဗျ။
Government's objection to the term Rohingya is being used as an
သူတို့ Rohingya လို့ခေါ်တာကိုအစိုးရကလည်းစုပ်ကင်ပြီးသူတို့ကိုချုံနိုင်ဖို့အသုံးပြုနေတယ်လို့ထင်ပါတယ
်။ဒါပေမဲ့နိုင်ငံသားမပြေဘူးလို့တော့မပြောဘူးထင်ပါတယ်။နာမည်ပြဿနာပဲအဓိကဖြစ်နေလို့ကျွန်တော်ထင်ပါတယ
်။ I think they should be given full citizenship. not second class citizenship and
သူတို့ကိုဒင်းပြည့်နိုင်ငံသားအဖြစ်သတ်မှတ်ရမှာပါဒုတိယဒန်းစာနိုင်ငံသားနဲ့မရပါဘူးရခိုင် action plan ကိုကြည့်ရင်ခွဲခြားဆက်ဆံရေးသဘောထားကိုတွေ့ရပါတယ်အစိုးရကဒီလူအတိုင်းဝိုင်းတစ်ခုစီးပွားရေးလူမှုရေးပြန်လည်တည်မြဲရေးကိစ္စကိုလှုပ်ပေးတင်ပါတယ်နှစ်ဖက်လုံးနဲ့ဆွေးနွေးအဖြေရှာတင်ပါတယ
်နောက်ဆုံးဆက်မိနေတာကခင်ဗျားတို့ HRW ဟာအခုခါမှာမြန်မာနိုင်ငံထဲကိုဝင်ခွင့်ရပြီဟုတ်ပါတယ်နော
် we have I'm able to go back and forth a senior researcher who spends at least 50% of his time
ကျွန်တော်မကြာခဏတောင်းခွင့်ရပါတယ်ကျွန်တော်တို့ရဲ့အကြီးတန်းသုတေသနမှုတယောက်ဆိုရင်သူ့အချိန်တစ်ဝက်လောက်မြန်မာပြည်မှာနေပါတယ်2014ခုနှစ်တုန်းကသမရဦးသိန်းစိန်နဲ့ထိတ်တန့်အရာရှိကြီးတွေဝန်ကြီးတွေနဲ့တွေ့ခွင့်ရခဲ့ပါတယ
်ဟုတ်ကဲ့သူတို့ဟာမြန်မာနိုင်ငံလူ့အခွင့်အရေးတိုးတက်လာအောင်သူတို့ဟာဒါ Human Rights Watch တို့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုရှိပါလားခင်ဗျာ
Well I mean President Thein Sein welcomed us he said that he thanked us for our continued interest he said that
သမရဦးသိန်းစိန်ကတော့ကြိုဆိုတယ်လို့ပြောပါတယ်လူ့အခွင့်အရေးကိစ္စကိုဂရုတစိုက်ရှိတဲ့အတွက်ကျွန်တော်တို့ကိုကျေးဇူးတင်တယ်လို့လည်းပြောပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပူပေါင်းတာတွေရှိသလိုတချို့ကိစ္စမှာတော့ကျွန်တော်တို့လူ့ခွင့်ရေးအဖွဲ့ရဲ့ထောက်ပြတာတွေကိုဂရုမစိုက်ဘဲဆက်လုပ်နေတာလည်းတွေ့ရပါတယ်